သဗ္ဗေသင်္ခါရအနိစ္စအလုံးစုံသောသင်္ခါရတရားတို့သည်မမြဲဘူးတဲ့သင်္ခါရတရားတို့သည်မမြဲဘူးမမြဲတဲ့သင်္ခါရတရားကိုမြင်အောင်ကြည့်ကြရမယ်ဒီမမြဲတဲ့သဘောတရားကိုကြည့်မဲ့ယောဂီပုဂ္ဂိုလ်သည်ပရမအလုံးသင်္ခါရတရားကိုမြင်အောင်ကြည့်ရမယ်သင်္ခါရတရားဆိုတာဘာလဲဆိုတော့ယုတ်တမနဲ့သတ္တမအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဟာသင်္ခါရတရားပါပဲ။အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဟာသင်္ခါရတရားပဲ။အကြောင်းပြုပြင်လို့ဖြစ်ပေါ်လာတဲ့အကျိုးတရားမှန်သမျှဟာသင်္ခါရတရားပါပဲ။အဲ့ဒီသင်္ခါရတရားဆိုတာယုံလဲပါတယ်နာလဲပါတယ်။ခန္ဓာအနေနဲ့ပြောတော့ရုပ်ခန္ဓာဝရဏခန္ဓာပဉ္စခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုပြီးတော့ခန္ဓာ၅ပါးရှိပါတယ်။အဲ့ဒီခန္ဓာ၅ပါးဟာပေါ်ခြင်းနဲ့ပေါ်တာမဟုတ်ဘူးဘယ်လိုမှဖန်ဆင်းလို့လည်းပေါ်တာမဟုတ်ဘူးအကြောင်းတက်ဆိုင်လို့ပေါ်လာတဲ့အကျိုးတရားတွေဖြစ်ပါလေဒါကြောင့်အဲ့ဒီတရားတွေကိုသင်္ခါရတရားလို့ခေါ်ပါလေဒါကြောင့်တရားရှိမှမဲ့ယောဂီပုဂ္ဂိုလ်တယောက်ဟာအကြောင်းကြောင့်ပေါ်လာတဲ့အကျိုးတရားကလေးတွေကိုစောင့်ပြီးတော့ကြည့်ရမယ်မိမိတဏ္ဍာမှာအာယုံ द्वार ဆိုတဲ့အကြောင်းတရားကြီးအမြဲတမ်းတိုက်ဆိုင်နေတယ်။အာယုံ द्वार အကြောင်းတရားကြီးထဲမှာမနှောနဲ့ပေးတော်စရာအာယုံဆိုတဲ့အကြောင်းတရားဟာအထင်ရှားဆုံးအကြောင်းတရားတွေပါပဲ။မနှောနဲ့တွေးတော်စရာအာယုံနဲ့တိုက်တဲ့အခါမှာတွေးတော်ချမ်းစီတဲ့စိတ်တွေပေါ်မယ်။အဲ့ဒီတွေးတော်ချမ်းစီတဲ့စိတ်တွေပေါ်လာပြီဆိုရင်တခါတခါလည်းပဲလောဘစိတ်တွေပေါ်မယ်တခါတခါဒေါသစိတ်တွေပေါ်မယ်တခါတခါမောဟစိတ်တွေပေါ်မယ်တခါတခါကုသိုလ်တရားနဲ့ပတ်သက်လို့လည်းပဲအလိုဘစိတ်တို့အာဒေါသစိတ်တို့ဒီစိတ်တွေလည်းပေါ်လာတတ်ပါတယ်တခါတခါကုသိုလ်လည်းမောဟအကုသိုလ်လည်းမဟုတ်တဲ့စိတ်တွေလည်းပဲပေါ်လာတတ်ပါတယ်ဘယ်လိုစိတ်တွေပဲပေါ်လာသည်ဖြစ်စေပေါ်လာသည်မြတ်စိတ်ဟာမနောနဲ့တွေးတော်စရာအာယုံနဲ့တိုက်လို့ပေါ်လာတဲ့စိတ်တွေဖြစ်တော့ကြောင့်အဲ့ဒါသင်္ခါရတရားတွေပါပဲအဲ့ဒီသင်္ခါရတရားတွေပေါ်လာပြီဆိုရင်အဲ့ဒီသင်္ခါရတရားကိုသင်္ခါရတရားပဲလို့သိအောင်ကြိုးစားရမယ်အဲ့ဒီစိတ်တရားတွေသည်ယုတ်တရားကိုမှီးပြီးတော့ပေါ်တာဖြစ်တဲ့အတွက်ယုတ်တရားတွေလည်းပဲဒီပြိုင်နဲ့ပေါ်လာမှာဖြစ်ပါတယ်ဒီတော့သင်္ခါရတရားဆိုတာဟာယုတ်တရားနဲ့ဉာဏ်တရားခန္ဓာအပြင်၅ပါးဖြစ်ပါတယ်အဲ့ဒီယုတ်တရားဉာဏ်တရားခန္ဓာ၅ပါးကိုစွတ်စွတ်ဆိုက်ဆိုက်တတိလေးကပ်ပြီးတော့ကြီးလိုက်မယ်ဆိုရင်ယုတ်တရားကလည်းပဲဖြစ်ပြီးပြတ်တယ်လို့အနိစ္စသဘောရှိတယ်ဉာဏ်တရားကလည်းဖြစ်ပြီးပြတ်တယ်လို့အနိစ္စသဘောရှိတယ်ဖြစ်ပြီးပြတ်တတ်တဲ့အနိစ္စသဘောသည်ဘုန်းကြီးတို့ယောဂီတွေကိုအချင်းချင်းဖမ်းမှနှိမ့်ဆက်တတ်တဲ့အတွက်အဲ့ဒါဒုက္ခသစ္စာတရားတွေကြီးပဲ။ဒါကြောင့်ယောတရားကလည်းမမြဲတဲ့အတွက်ဒုက္ခသစ္စာ။နာတရားကလည်းပဲမမြဲတဲ့အတွက်ဒုက္ခသစ္စာဖြစ်ပါလေ။အဲ့ဒီဒုက္ခသစ္စာဖြစ်တဲ့တရားတွေဟာမမြဲတဲ့တရားတွေမဟုတ်လို့အနိစ္စလို့လည်းခေါ်ပါတယ်။အဲကြောင့်မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးကသဗ္ဗေသင်္ခါရအနိစ္စမမြဲတဲ့သင်္ခါရသဘောတရားတို့ရဲ့အနိစ္စလက္ခဏာကိုမြင်အောင်ကြည့်ရမယ်တဲ့။မမြဲတဲ့အနိစ္စလက္ခဏာကိုမြင်အောင်ကြည့်ရမယ်။ဘာနဲ့ကြည့်မလဲဆိုတော့ဉာဏ်နဲ့ကြည့်ရမယ်။ယရာပညာယပတ္တိဉာဏ်နဲ့ကြည့်ရမယ်။အဲ့ဒီလိုဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့အထနိဗ္ဗိနတိဒုက္ခအထအဲ့ဒီလိုသင်္ခါရသဘောတရားတို့ရဲ့အနိစ္စကိုမြင်လိုက်တဲ့အခါမှာဒုက္ခဆိုတဲ့ဒုက္ခသစ္စာဖြစ်တဲ့ယုတ်ဓမ္မနန္ဓမအတို့ရဲ့ဖြစ်ပျက်မြင်လာတဲ့အခါမှာအဲ့ဒီဒုက္ခသစ္စာဖြစ်တဲ့ ဖြစ်သဘောပြသဘောအပေါ်မှာနိဗ္ဗာန်တတိတဲ့မိမိရဲ့စိတ်ကငြိမ်ငွေ့တဲ့သဘောတွေပေါ်လာပါမယ်ငြိမ်ငွေ့မှုဆိုတာကနိဗ္ဗာန်တဘောအမြဲတမ်းဖြစ်ပြီးတော့အမြဲတမ်းပြတ်နေတဲ့သဘောတရားတွေအချင်းချင်းဖမ်းမှနှိမ့်ဆက်တတ်တဲ့သဘောအချင်းချင်းဖမ်းမှနှိမ့်ဆက်တတ်တဲ့သဘောတွေရှိတော့ဒီဒုက္ခတရားတွေနဲ့ဖြစ်မနေကျင်တော့ပါဘူးလက်မခံကျင်တော့ပါဘူးမသိမ့်ပိုက်ကျင်တော့ပါဘူးဆိုတဲ့ငြိမ်ငွေ့မှုသဘောတရားလေးတွေဖြစ်ပေါ်လာပါလေအဲ့ဒီငြိမ်ငွေ့မှုသဘောတရားလေးတွေငြိမ်ငွေ့တဲ့အသိဉာဏ်လေးတွေကိုတဲ့အဲ့ဒါနိဗ္ဗာန်ဉာဏ်လို့ဒီလိုခေါ်ပါတယ်အထနိဗ္ဗာန်တိဒုက္ခအထအရိလိုသင်္ခါရနဲ့အနိစ္စကိုရှုမြင်သုံးသပ်လိုက်နိုင်သည့်အချိန်ခါမှာဒုက္ခခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာတရား၌နိဗ္ဗာန်တိငြိမ်ငွေ့တဲ့နိဗ္ဗာန်တဉာဏ်တိဖြစ်ပေါ်လာ၏ဧတမကဝိတ္တုတိယအဲ့ဒီငြိမ်ငွေ့တဲ့သံဝေကငြိမ်ငွေ့တဲ့နိဗ္ဗာန်တငြိမ်ငွေ့တဲ့ဓမ္မသံဝေကဉာဏ်များရလာခြင်းတွင်ပင်လျင်ဝိတ္တုတ္တိယကိလေသာမှစင်ကြယ်ရာနိဗ္ဗာန်သို့ရောက်ချောင်းဖြစ်တဲ့မကောအကျင့်ကောင်းအကျင့်မြတ်ဖြစ်ပါလေလို့မြတ်စွာဘုရားသခင်ကတော်မြတ်ကြီးဟောကြားတော်မူတဲ့ဓမ္မဒေသနာအရာယောဂီအပေါင်းတော်ကောင်းတော်ဟာမိမိတို့ရဲ့တန်တမာရှိတဲ့ယောဓမ္မနာဓမ္မသင်္ခါရသဘောတရားကလေးတွေကိုပထမမြင်အောင်ကြည့်ရမယ်သင်္ခါရသဘောတရားကလေးတွေကိုမြင်လာပြီဆိုရင်ယောဓမ္မနာဓမ္မသင်္ခါရသဘောတရားတို့ရဲ့ဖြစ်သဘောပြသဘောလေးတွေကိုလည်းပဲမြင်အောင်ကြည့်ဖို့လိုပါတယ်ယောဓမ္မနာဓမ္မသင်္ခါရသဘောတရားကလေးတွေကိုမြင်အောင်ကြည့်တဲ့နေရာမှာအဓိကကတော့သမာဓိတ္တိဆိုတဲ့ပညာဟာအဓိကဖြစ်ပါတယ်။သို့တော်လည်းသမာဓိတ္တိဆိုတဲ့ပညာစကတလမှုညာအတွက်ရှိဥစွာတတိကလေးကပ်ပြီးတော့ထားရမယ်။တတိလေးကပ်ထားသည်နှင့်အမျှမိမိတို့ရဲ့သာဓမ္မယောဓမ္မပေါ်ရင်လည်းယောဓမ္မပါပဲလို့သိပါလိမ့်မယ်။နာဓမ္မလေးတွေပေါ်လာရင်လည်းဩဒါနာဓမ္မလေးပဲလို့ဒီလိုသိပါလိမ့်မယ်။ယောဓမ္မပဲနာဓမ္မပဲလို့သိလိုက်တာကတတိယအလုပ်တတိပဋ္ဌာန်ရဲ့သဘောဖြစ်ပါတယ်အဲဒီလိုသိလာပြီဆိုရင်ယောဓမ္မအပေါ်မှာလည်းပဲစွစွဆိုင်ဆိုင်သိလို့နာဓမ္မအပေါ်မှာလည်းစွစွဆိုင်ဆိုင်သိလာလို့ရှိရင်အဲဒါသမာဓိဖြစ်ပါတယ်သမာဓိတရားများကိန်းလာပြီဆိုရင်သမာဟိတောယထာဘူတံပဇာနာတိဆိုတဲ့အတိုင်းပဲယောဓမနာဓမ္မတို့ရဲ့ဖြစ်ပြဒုက္ခသစ္စာသဘောကိုမှန်တမ်းသိလာပါလိမ့်မယ်တဲ့အဲဒီလိုမှန်တယ်သိလာတဲ့အချင်းဟာပညာဆိုတဲ့သမ္မာဒိဋ္ဌိမဂ္ဂင်တရားကိန်းတဲ့အချင်းဖြစ်ပါတယ်တတိသမารိပညာသိက္ခာ3ရက်တရား3မျိုးမိမိတို့ရဲ့တဏ္ဍာမှာကိန်းလာပြီဆိုရင်အဲ့ဒါဝိပဿနာဉာဏ်ဖြစ်ပါတယ်ဝိပဿနာဉာဏ်လေးတွေဖြစ်လာရင်ဖြစ်ပြကလေးတွေလည်းပဲတဖြည်းဖြည်းနဲ့မြင်လာပါလေဖြစ်ပြကလေးတွေတဖြည်းဖြည်းမြင်လာလို့ဖြစ်ပြကလေးတွေကျဲကျဲမြင်ရကနေဖြစ်ပြကလေးတွေစိတ်စိတ်မြင်မယ်ဖြစ်ပြကလေးတွေစိတ်စိတ်မြင်ရကနေပြီးတော့ဖြစ်ပြကလေးတွေတဖြည်းဖြည်းမြင်လာပြီဆိုရင်မိမိတို့ရဲ့ဖြစ်ပြကိုမြင်တဲ့ဒုက္ခသစ္စာကိုမြင်တဲ့ဝိပဿနာဉာဏ်ကနေပြီးတော့တဆင့်ကျေစုပြုပေးလိုက်တဲ့အခါမှာလောကုတ္တရာမညာများလည်းဧကမောချရပါလိမ့်မယ်။လောကုတ္တရာမညာရရင်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါလေ။ဒါကြောင့်မြတ်စွာဘုရားပြတော်မူခဲ့တဲ့နိလအယအခြေခံအားဖြင့်တတိလေးသင်္ချာပေါ်လာတဲ့ယောဓမနာဓမ္မကိုတတိလေးနဲ့သိအောင်ကြိုးစား။ယုတ်ကိုသိရင်လည်းအဲ့ဒီယုတ်ဆိုတဲ့အာယုံပေါ်မှာပဲစွစွဆက်ဆက်ကြည့်နံတရားကလေးကိုသိလာရင်လည်းနံဆိုတဲ့အာယုံပေါ်မှာပဲစွစွဆက်ဆက်ကြည့်လို့သမာဓိလေးတွေဖြစ်အောင်သမာဓိလေးတွေရင့်ကျက်လာအောင်ပွားများပေးရမယ်သမာဓိလေးတွေရင့်ကျက်လာပြီဆိုရင်ဖြစ်ပြဒုက္ခသစ္စာကိုအမှန်တရားသိမြင်တဲ့ပညာမဲ့ခင်တရား အလိုလိုဖြစ်ပေါ်လာမှာဖြစ်တော့ကြောင့်ဒီလမ်းစဉ်အတိုင်းပဲကြိုးစားပြီးတော့ရှုမှတ်သုံးသပ်ပွားများပေးလိုက်ကြ။